အီရန်နျူကလ িয়ার ထိန်းချုပ်ရေး2015နိုင်ငံတကာသဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်မနှုတ်ထွက်ဘူးဆိုတာနဲ့ပတ်သက်လို့သူ့အနေနဲ့ဆုံးဖြတ်ချက်ချထားပြီးပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဘုနေ့ကပြောဆိုလိုက်ပါတယ်။သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အသေးစိတ်ကိုသူကထုတ်ဖော်ပြောဆိုဖို့ညှင်းဆိုခဲ့ပေမဲ့အီရန်ဟာအကြမ်းဖက်မှုသွေးထွက်တန်ယူနဲ့စူပူမှုတို့ကိုအဓိကလှုံ့ဆော်နေတဲ့နာမည်ဆိုးရထားတဲ့စီးပွားရေးအရာချွတ်ချုံကျနေတဲ့နိုင်ငံအဖြစ်သူကပြစ်တင်ရှုံချခဲ့ပြီးတရက်အကြာမှာကုလသမဂ္ဂထွေထွေညီလာခံကြီးမှာအမေရိကန်နဲ့အီရန်တင်မာမှုဟာအများအာယုံဆိုင်မှုကိုခံခဲ့ရပါတယ်။အဖွဲ့ဝင်193နိုင်ငံပါကုလသမဂ္ဂထွေထွေညီလာခံကြီးမှကမ္ဘာခေါင်းဆောင်တွေကိုဗုဒ္ဓဘုနေ့ကအီရန်သမ္မတဟာဆန်ရိုဟာနီကမိကွန်းပြောကြားခဲ့ရမှာအီရန်အနေနဲ့ဘသူ့ရဲ့ချင်းချောက်မှုကိုမှသိခံမှာမဟုတ်ကြောင်းနဲ့ထရန့်ရဲ့မကြေနပ်ချက်တွေအကြောင်းပြောကြားခဲ့တာတွေကိုလည်းသူ့အနေနဲ့ဂရုမစိုက်တဲ့အကြောင်းပြောကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ပြောကြားချက်တွေဟာအယုတ်ဆိုးအကြီးတန်းပြီးအတွေးအခေါ်ကင်းမဲ့ရာရောက်ကြောင်းရိုဟာနီကပြောပါတယ်။အမေရိကန်ခေါင်းဆောင်ကိုရင်ကျွန်းပြီးပြောကြားရမှာကမ္ဘာနိုင်ငံရေးလောကမှာရောက်လာကြတဲ့စိုးသွမ်းတဲ့လူသစ်တွေကြောင့်နျူကလ িয়ার သဘောတူညီမှုပြတ်ပြဲခဲ့ပေမဲ့လည်းပြပြပေမဲ့လေအီရန်ရဲ့ဖွံ့ဖြိုးတိုးတက်မှုကိုတော့ဘယ်တော့မှအဟန့်အတားဖြစ်မှာမဟုတ်ကြောင်းရူဟာနီကပြောကြားခဲ့ပါတယ်ရှင်။